တရရှိမြတ်ခင်ဗျာလက်ဗနွန်နိုင်ငံကိုလေကြောင်းရေကြောင်းပိတ်ဆို့ထားတာကြာသပတေးနေ့ဂရင်းနစ်စံတော်ချိန်15နာရီမြန်မာစံတော်ချိန်ည9နာရီခွဲအချိန်မှာဖွင့်တော့မယ်လို့အစ္စရေးကကြေညာပါတယ်အစ္စရေးနဲ့ဟစ်ဘိုလာအစ္စလာမစ်စစ်သွေးကြွအဖွဲ့တို့ကြားရော့ရီရော့ရဲဖြစ်နေတဲ့အဖြစ်ကရစဲရေးကိုအမြင့်ပေးတာဖြစ်တယ်လို့ဂျေရုဆလင်မြို့ကနေဗီဒီယိုသတင်းတော့ရောဘတ်ဘာဂါကအခုလိုသတင်းပေးပို့ထားပါတယ်လွန်ခဲ့တဲ့သတင်း10ပတ်လေဗနွန်စစ်စတင်ဖြစ်ချိန်မှာလေကြောင်းရေကြောင်းပိတ်ဆို့ထားတာရုပ်သိမ်းတော့မယ်လို့အစ္စရေးဝန်ကြီးချုပ်ယုံကကြေညာတာပါ34ရက်ကြာပြည်ပကအတွင်းအစ္စရေးမြောက်ပိုင်းကိုရော့ကက်အစင်းပေါင်း4000နီးပါးပစ်ကတ်ခဲ့တဲ့ဟစ်ဘိုလာတို့စီလက်နက်တင်ပို့နေတာတားဆီးဖို့အဲ့ဒါလို့ပိတ်ဆို့ခဲ့တာဖြစ်တယ်လို့ဆိုပါတယ်လေဗနွန်စိတ်ကမ်းတဲ့လေစိတ်များကအစ္စရေးတပ်ဖွဲ့များရုပ်သိမ်းပြီးနိုင်ငံတကာတပ်ဖွဲ့များဝင်ရောက်လာပါလိမ့်မယ်အဲ့ဒီမစ်ရှင်နဲ့အီတလီပြင်သစ်ဗြိတိန်နဲ့ဂရိနိုင်ငံကတပ်ဖွဲ့များပါဝင်ပြီးဂျာမန်တပ်များတွင်နှစ်ပတ်အတွင်းရောက်ရှိလာဖွယ်ရှိပါတယ်။အစ္စရေးဆိုရပြောခွင့်ရပုဂ္ဂိုလ်မတ်ရီဂက်က
To cut off supply lines to make sure that there is an international arms embargo on Hezbollah making sure that that organization cannot rearm and regroup ultimately
ရှေ့ကလမ်းကြောင်းတွေဖြတ်တောက်ဖို့ Hezbollah ပြန်ဖွဲ့လက်နက်ပြန်လည်တပ်စတင်မှုမလုံလောက်ရေးနိုင်ငံတကာကသေချာပေါက်လက်နက်ပိတ်ဆို့ဖို့ဖြစ်တယ်။နောက်ဆုံးတော့နိုင်ငံတကာအတိုင်းဝန်က Hezbollah ကိုလက်နက်ချုပ်ပစ်ဖို့ဖြစ်တယ်လို့ပြောသွားတာပါလက်နဲ့ပို့သူတွေနဲ့ပတ်သက်ကြောင်းနေပဲ recap ကအခုလိုဆက်ပြီးပြောပါတယ
် The most dangerous support for Hezbollah comes from Iran and from Syria those lorries after lorries bringing missiles and rockets and explosives
Hezbollah တို့ကိုအန်ဒရယ်အကြီးဆုံးထောက်ခံမှုပေးနေတာကအီရန်နဲ့ဆီးရီးယားနိုင်ငံလော်ရီကားတွေနဲ့ဒုံးလက်နက်တွေ rocket တွေပောက်ကွဲပစ္စည်းတွေအကြမ်းဖက်လှုပ်ရှားမှုအတွေ့ပို့ဆောင်ပေးနေတယ်လို့ပြောသွားတာပါပိတ်ဆို့ထားလို့လေဗနွန်နိုင်ငံစီးပွားရေးအရအထိနာနေပြီးအခုလိုရုပ်သိမ်းလိုက်ခြင်းအပြင်ကြေမွနေတဲ့နိုင်ငံပြန်လည်ထူထောင်ရေးကိုအထောက်အကူပြုပါလိမ့်မယ်။နိုင်ငံတကာရဲ့စိစပေးမှုကြောင့်အစ္စရေးနဲ့လေဗနွန်တို့ပူးတွဲဆောင်ရွက်နိုင်ကြောင်းဒီသံကင်းတမန်ကင်းလှုပ်ဆောင်မှုကပြသနေပါတယ်။သတင်းသုံးပါးကြားအပြစ်ကရက်စဲမှုနဲ့ပိုးမိုခိုင်မာလာတဲ့လက္ခဏာအဖြစ်နဲ့လည်းအများတကာကရှုမြင်နေကြကြောင်းပါခင်ဗျာ။